VOA မေဂန်တန်ကစနေနေ့မနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အမြတ်သူပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ပြီးအမိန့်နာကမှုညှင်းဆိုင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တချို့အိန္ဒိယနိုင်ငံထဲနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ပြီးနောက်အိန္ဒိယအာဏာပိုင်တွေကနေဆက်လုံခြုံရေးကိုတိုးပြင်းလိုက်ပါတယ်ခုချိန်ကစပြီးဘယ်သူ့ကိုမှဝင်ငွေမပြူတော့ပါဘူးလို့မီဇိုရန်ပြည်နယ်ချမ်ပိုင်ခရိုင်အစိုးရအကြီးတန်းအရာရှိသူဖြစ်တဲ့မာရီယာဇာလီကရိုက်တာသတင်းဌာနကိုပြောဆိုလိုက်တာပါတောက်ကြနေကစပြီးရဲနဲ့စစ်တပ်ပူးတွဲပြီးတော့နေဆက်မှာကင်းလှည့်နေတယ်လို့လည်းဆိုပါရယ်စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုနှိမ်နှင်းကိုင်းတဲ့အမိန့်ကိုမနာခံကြတာကြောင့်ရဲတပ်ဖွဲ့ဝင်တွေချို့ပြီးခဲ့တဲ့ရက်ပိုင်းကအိန္ဒိယနိုင်ငံကိုတိမ်းရှောင်ခဲ့ကြပါရယ်အိန္ဒိယနိုင်ငံချမ်ပိုင်ခရိုင်နဲ့ကလျက်ရှိတဲ့ဆက်ချစ်ခရိုင်ထဲမှာလည်းမြန်မာနိုင်ငံကရောက်လာတဲ့အမျိုးသမီးတဦးနဲ့ကလေးငယ်တဦးအပါအဝင်လူ၈ဦးကိုထိန်းသိမ်းစောင့်ရှောက်ထားတယ်လို့ဒေသခံတာဝန်ရှိသူတို့ကပြောပါရယ်မြန်မာနိုင်ငံကနောက်ထပ်ရောက်လာမဲ့သူတွေရှိလာနိုင်တာကြောင့်လူ30 40လောက်နေထိုင်နိုင်အောင်ကြိုတင်ပြင်ဆင်ထားတယ်လို့လည်းပြောပါရယ်အိန္ဒိယနိုင်ငံသားရေးဝန်ထမ်းပြောခွင့်ရ NRS Sri Vasta ကတော့မြန်မာနိုင်ငံကတင်းရှောင်လာခဲ့တဲ့ရဲတပ်ဖွဲ့ဝင်ကိစ္စနဲ့ပတ်သက်လို့အချက်အလက်တွေကိုစစ်ဆေးနေစေဖြစ်ကြောင်း New Delhi မြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါရယ်ပြီးခဲ့တဲ့ရက်တွေအတွင်းမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစု30ခန့်နေဆက်ဖြတ်ကျော်ပြီးမီဇိုရန်ပြည်နယ်တွေကိုဝင်ရောက်ခဲ့တာဖြစ်ပြီးအချို့ကညခင်မှဝင်ရောက်ခဲ့တယ်လို့မီဇိုရန်ရဲအရာရှိကပြောဆိုထားပါရယ်အိန္ဒိယတပ်ဖွဲ့တွေလုံခြုံရေးတိုးမြင့်ထားပေမဲ့မြန်မာနိုင်ငံဘက်ကနေဆက်ဖြတ်ကျော်ဝင်ရောက်သူတွေရှိနေစေဖြစ်ကြောင်းလဲအမြင်ဖော်လို့သူတာဝန်ရှိသူကိုကိုးကားပြီးတော့သတင်းကဖော်ပြထားပါတယ်